အစ္စရေးကအင်ကန်နဲ့ညပိုင်းနဲ့ဗုဒ္ဓဟူးနေ့အထိဂါဇာကိုလေကြောင်းကနေတိုက်ခိုက်တာမှာအိုးအိမ်ဆွန့်ခွာပါလက်စတိုင်းမိသားစုတွေခိုးလုံရာကုလသမဂ္ဂစာတင်ကြောင်းတစ်ခုနဲ့အိမ်နှလုံးကိုထိမှန်ခဲ့ပြီးအနည်းဆုံး34ဦးသေဆုံးခဲ့ရတဲ့အထက်အမျိုးသမီးနဲ့ကလေးငယ်19ဦးပါဝင်ကြောင်းအာဏာပိုင်တို့ကပြောဆိုထားပါတယ်ဂါဇာအလဲပိုင်းညူဆရာဒုက္ခသည်စခန်းတွင်မှကုလသမဂ္ဂဖွင့်လှစ်ထားတဲ့အယ်ဂျီနီယောက်ျားလေးအထက်တန်းကျောင်းကိုဗုဒ္ဓဟူးနေ့ကတိုက်ခတ်ခရရာမှာ14ဦးသေဆုံးပြီးအနည်းဆုံး18ဦးဒဏ်ရာရပါတယ်။ကျောင်းတွင်းကနေတိုက်ခတ်ဖို့ပြင်ဆင်နေတဲ့ဟမတ်စစ်သွေးကြွတွေကိုရည်ရွယ်ပစ်ခတ်တာလို့အစ္စရေးစစ်တပ်ကပြောပါတယ်။ဗုဒ္ဓဟူးနေ့အစောပိုင်းတိုက်ခတ်မှုတစ်ခုအတွင်းမှာတော့ဂါဇာစီးတီးတောင်ပိုင်းကခန်းယူနစ်အနည်းကအိမ်တလုံးကိုထိမှန်ခဲ့ပြီးလူ12ဦးသေဆုံးခဲ့တဲ့အထက်မှာမောင်နှမ6ဦးလည်းပါဝင်သွားပါတယ်။အင်ကာနေနှောင်းပိုင်းတိုက်ခိုက်မှုမှာတော့ဂါဇာမြောက်ပိုင်းကဂျာဘာလီယာဒုက္ခသည်စခန်းကအိမ်တလုံးကိုထိမှန်ခဲ့ပြီးလူ9ဦးသေဆုံးခဲ့ရပြီးအဲ့ဒီထဲမှာတော့အမျိုးသမီးနဲ့ကလေးငယ်6ဦးပါဝင်တဲ့အကြောင်းဂါဇာချမ်းမာရေးဝန်ကြီးဌာနနဲ့ပြည်သူ့ကာကွယ်ရေးဌာနကပြောပါတယ်ဂါဇာကမ်းပြောင်တောင်ပိုင်းမှာအစ္စရေးရဟတ်ယာဉ်တစ်စင်းပြက်ကျတာကြောင့်အစ္စရေးစစ်သား2ဦးသေပြီး9ဦးဒဏ်ရာရတဲ့အကြောင်းဗုဒ္ဓဟူးနေ့မှာပဲအစ္စရေးစစ်တပ်ကပြောပါတယ်ကနဦးစစ်ဆေးမှုအရတော့ရန်သူလက်ချက်ကြောင့်ပြစ်ချတာမဟုတ်တဲ့အကြောင်းဖော်ပြထားပါတယ်ရှင်